ခုဆက်လက်နားဆင်ကြမှာကတော့ပတ်စင်တင်ဆက်နေကြမြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။တရှိအခြေအနေမှာစိန်ခေါ်သူမရှိပခုံးချင်းဆင်မဲ့သူမရှိသေးဘူးလို့ဆိုရမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမြမနိုင်ငံရေးမှာဘယ်အချိန်ဘယ်ကာလအထိရှေ့ဆုံးတန်းကရှိနေနိုင်မှာပါလဲ။ပါတီဝင်တို့ရဲ့သဘောထားကိုထင်ဟပ်တဲ့ပါတီတွင်းဒီမိုကရေစီရှင်သန်သောအဖွဲ့အစည်းတရက်ဖြစ်လာနိုင်မဲ့အလားအလာကဘလောက်ရှိပါလဲ။မြမအရေးဆုံးသက်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲအလွန်ဖြစ်လာနိုင်တဲ့အလားအလာကိုဒေါက်တာတင်မောင်သန်းကအခုလိုစတင်သုံးသပ်ပါတယ်
။ပါတီကိုဥဆောင်မဲ့သူတဲ့အစိုးရအဖွဲ့ကိုဥဆောင်မဲ့သူဆိုပြီးဒီလိုတော့တာဝန်ခွဲခြားရလိမ့်မယ်လို့ထင်တယ်။ဒါကြောင့်မို့လက်ရှိပါတီဥဆောင်နေတဲ့တချို့ကအစိုးရအဖွဲ့တွေကိုရောက်ပေါက်ရောက်ပဲအစိုးရအဖွဲ့ကိုဥဆောင်နေတဲ့သူတချို့ကလည်းပါတီကိုပြန်ရောက်တာလည်းဖြစ်ချင်းဖြစ်မယ်ဒါကတော့လောလောဆယ်ချင်းဒီမှာပြောလို့တော့ပြရသေးဘူးတောင်ပြည်နယ်ဖြစ်နိုင်ရတော့ရှိတယ်လို့ကျွန်တော်ထင်တယ
်အခုလောလောဆယ်မှာပါတီရဲ့ဥဆောင်မှုကမြန်မာနိုင်ငံမှာဘယ်လောက်အရေးပါနေပါလဲမြတ်သားချင်းပါတီရဲ့ပါတီနဲ့အစိုးရကတော့သိခွဲရလို့မရဘူးပေါ့လေနောက်တော့လူတူတယောက်တည်းကိုပဲတွက်ပြီးတော့ပြောနေကြတာပဲပမာပြောတော့ဒေါအောင်ဆန်းစုကြည်ပဲအစိုးရအဖွဲ့ကိုလည်းခေါင်းဆောင်တယ်ပါတီကိုလည်းသူခေါင်းဆောင်တော့သူတယောက်တည်းသဘောလိုပဲပြောတယ်ဆိုတော့နောက်ဒီကဘွဲပြီးတဲ့ကာလမှာတော့ပါတီရဲ့အထံကဏ္ဍဟာပုံပြီးကျပြန့်လာမယ်ထင်ပါလား
ရေခုအားဖြင့်တော့ဒီရေခောက်တင်ရောက်တဲ့စနစ်ရရကိုသွားတယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကအစိုးရအဖွဲ့ပေါ်မှာဩဇာအရှိတပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေပါတော့အဲ့ဒီလိုမဖြစ်အောင်ဆိုပြီးတော့စီးချောင်းထားလိုက်တာကိုတွေ့ရတယ်
။သို့တော်လည်းပဲ
ဒါလည်းကျွန်တော်တို့မှာပြီးခဲ့တဲ့ရွေးကောက်ပွဲကြောင့်တက်လာတဲ့အစိုးရမှာဆိုလို့ရှိရင်အခုပါတီကောင်းဆောင်တွေကနေမှပြောတာတွေကိုလည်းကျွန်တော်တို့ကြားရတယ်ပါတီကအင်တောက်လိုက်တာဖြစ်ပေမဲ့လို့ဝင်ကြီးတွေကပါတီကိုနားထောင်တာနဲလာတယ်ဆိုတာကိုတွေ့ရတယ်ဆိုတော့ဒါကတော့လက်ရှိပါတီခေါင်းဆောင်တွေကနေယူလိုက်တဲ့သင်္ကန်းစာလို့ကျွန်တော်ဒီလိုပဲအတိတ်ပဲကောက်တယ်ကောက်တဲ့အတွက်ကြောင့်မလို့2020နောက်ပိုင်းမှာတော့အဲ့ဒီလိုပါတီရဲ့ပြုမြင်ချက်နဲ့အစိုးရရဲ့ရှုမြင်ချက်အကြောင်းမှာပါဟတွေကျင်းပသွားအောင်လို့တနည်းတစ်ပုံဆောင်ရွက်နိုင်မယ်လို့ပြောလဲရတယ်ပေါ့နော
်ကျွန်တော်ဆင်းဆက်မမေးခင်မှာအဲ့ပါတီနဲ့အစိုးရရဲ့ကွာဟချက်ကိုနည်းနည်းနမူနာနည်းနည်းမေးချင်ပါတယ်တချို့ကိစ္စတွေအရေးကြီးတဲ့ကိစ္စတွေပေါ့ဥပမာအဖြစ်အခုနိုင်ငံတကာကလည်းစုံစမ်းရေးကြတဲ့ ICJ ရဲ့အစည်းအဝေးခန်းစားပြီးခဲ့တဲ့အပတ်ကထွက်လာတဲ့ဒီ AA နဲ့ဖြစ်နေတဲ့ရခိုင်ပဋိပက္ခကိုနိုင်ငံစွာဖြစ်စင်းမဲ့ strategy တခုအစိုးရမှမရှိဘူးလို့ပြောတယ်။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပါတီကရောဒီလိုင်းအတိုင်းပဲလားလို့စုံတရားအကြံပြုတင်ပြတာများမရှိသေးဘူးလား
။တိုင်းပြည်ထဲမှာဖြစ်နေတဲ့ရေးခင်းနေတဲ့ပတ်သက်လို့ရှိရင်အစိုးရနဲ့ interview တွေကိုကျွန်တော်တို့တွေ့ရတယ်။အစိုးရစီအကြံဉာဏ်ချက်တချို့တွေ့ရတယ်။မြို့သားဒီမိုကရေစီရဲ့အဖွဲ့ချုပ်အနေနဲ့ကတော့အဲ့ဒီလိုဖြစ်ရတယ်မှာတီးတန့်ကျင်ညာချက်ထုတ်တာမျိုးလေးတွေကဆရာခုနမေးတဲ့ကိစ္စတွေမှာပေါ့နော်ကျွန်တော်တို့သတိမထားမိခဲ့ဘူးတချို့တွေဟာအစိုးရကိစ္စလိုပဲပါတီကသဘောထားလိုက်တယ်လို့ကျွန်တော်ယူဆတယ်ဒါကစိန်ခေါ်ချက်တစ်ခုဖြစ်တယ်2008ဖွဲ့စည်းပုံအောက်မှာပါတီနဲ့အစိုးရရဲ့ဆက်ဆံရေးသဘောထားတွေကိုဘယ်လိုကိုက်ပွဲမလဲဘယ်လိုဆောင်ရွက်မလဲအဲဆိုတာကဒါမြန်မာနိုင်ငံရေးပါတီအားလုံးအတွက်စိန်ခေါ်ချက်ဖြစ်တယ်သိတော့လည်းမလွယ်လာဘူးလို့ထင်တယ်။2020နောက်ပိုင်းမှာလည်းဒီလိုပဲကျွန်တော်ညွှန်လဲရတယ
်။မြန်မာနိုင်ငံအခုဒီမိုကရေစီလမ်းကိုစပြီးတော့ခင်းလာတယ်စပြီးတော့အဲဒီလမ်းဥတည်လာတဲ့ဆိုကြတဲ့ကပါတီတွေရဲ့အရေးပါမှုဟာစိတ်ပြီးတော့မတွင်ကျယ်သေးဘူးလို့နောက်ပိုင်းလူပုဂ္ဂိုလ်တူချင်းအထူးသဖြင့်အဓိကပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလူတွေထောက်ခံတာ NLD minus ဒေါအောင်ဆန်းစုကြည်ဆိုရင်ဖြေက0ပဲဖြစ်မလို့ထင်ရတာပေါ့ဆရာဆိုတော့တခြားပါတီတွေကပဲအကုန်လုံးဒီစဖွဲ့ကလေးကနိုင်ငံရေးပါတီ institution တွေအနေနဲ့အခိုင်အမာရပ်တည်နိုင်ခြင်းမရှိသေးဘူးလို့ပြောရင်မှန်မလား
အဲ မြမသမိုင်းကြောင်းကပဲဒီလိုဖန်တီးခဲ့တယ်လို့ပြောရမယ်တိတိကျကျပြောရရင်တက်တက်ကပဲအဲ့ဒီလိုဖြစ်အောင်ဖန်တီးခဲ့တယ်လို့ပြောရမယ်ဘာကြောင့်လဲဆိုတော့ဒွန်ဆန်းစုကြည်ကတိုက်ပြပါအထင်ကြီးဖြစ်လာတာကစစ်တပ်ရဲ့ဖိနှိပ်မှုနဲ့ဖွဲပြီးပြောလို့မရလို့ပဲအဲ့တော့ဒါဒီအားလုံးဟာတပ်မတော်အုပ်ချုပ်ရေးစနစ်ကြီးကအာဏာရှင်စနစ်ကဖန်တီးခဲ့တဲ့ကိစ္စပဲညာတော့အချင်းနိုင်ငံရေးကောင်းဆောင်တယောက်ကလူမှုယုံကြည်မှုကိုရဖို့ဆိုတာတော်တော်ဖြစ်ခဲ့ပါတယ် USCP ထဲမှာအဲ့ဒီလိုကောင်းဆောင်ရှာကြည့်လိုက်ယုံကြည်မှုရတယ်ဆိုတဲ့အဆင့်ကိုရောက်တဲ့ကောင်းဆောင်ကိုမတွေ့နိုင်ဘူးနော်အဲ့တော့ဒေါအောင်ဆန်းစုကြည်ကြတော့ယုံကြည်မှုတို့တောင်ဆရာရဲ့မကတော့ဘူးအချို့ကဟိုချစ်ခင်ကြတဲ့လူအုပ်စုကြီးကိုတွားတွေ့ရတယ်ပြီးတော့ချစ်ခင်ုံနဲ့မကဘူ
းကြီးညိုတယ်နော
်ကြီးညိုကြတဲ့အဲကြီးညိုကြတဲ့လူလူတွေရှိတယ်ကြီးညိုတယ်မကဘူးဆရာတချို့ကဆိုကိုယ်ဝယ်တယ်လို့ဝဟာရတောင်တုံးပြီးတော့ပြောတာတွေကျွန်တော်ကြားမှုပါတယ်ကျွန်တော်မိတ်ဆွေဆရာဝန်ကြီးပြောက်ဖို့လိုက်ကွာသူကဒေါအောင်ဆန်းစုကြည်ကိုကိုယ်ဝယ်တယ်ကိုယ်ဝယ်တော့အောင်ကြီးညိုတယ်လို့တော့ပြောမှုတယ်ဆိုတော့ဒီယုံကြည်မှုရဲ့အတိုင်းအဆကိုရှင်းလိုက်ရင်ဟောအားကြီးခွာတယ်အဲ့ဒီလိုတီတီလေးတော့ကလိုက်နိုင်တယ်အဲ့ဒီကောင်းဆောင်တွေရှိတယ်ယုံကြည်တယ်နဲ့မကောက်ချစ်ခင်တဲ့လူတွေရှိတယ်ဒါပေမဲ့ဒေသန္တရသဘောပဲဆောင်တယ်တိုင်းငံလုံးသဘောကိုမဆောင်ရသေးတော့တွားတွေ့ရတယ်ဒီတော့ဒါဒီဟာတမိုင်းကဖန်တီးလိုက်တဲ့ရတတ်တင်ဖြစ်တဲ့အတွက်ကြောင့်ကာလတစ်ခုထိကတော့မလွဲမကြောက်တာဒီတိုင်းပဲကြုံပြည့်တရားလေးနဲ့တော့ကျွန်တော်တို့ဒီလိုပဲထင်တယ
်အဲဒီတော့ဒွန်ဆန်းစုကြည်အလွန် NLD ရဲ့စစ်ခီးကိုကျွန်တော်လည်းနည်းဟောရင်းထုတ်ကြည့်ကြတာပေါ့ဆရာအခုလောလောဆယ်မှာတော့ဒွန်ဆန်းစုကြည်ပြီးရင်the second in line bullet now dance near ပုဂ္ဂိုလ်တွေထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့အသိပင်ပြောခဲ့ရပါတယ်ဆိုတော့ဆရာရဲ့အမြင်ကိုနည်းနည်းသင်ပြပေးပါတလောတော့ဥဝင်းထိန်ကတော့ဆရာဇော်မြင့်မောင်ရဲ့ကျမ်းမာရေးအသက်အရွယ်ကိုလည်းပဲသူကသိအားများတဲ့သဘောမျိုးပြောနေရဲဆိုတော့ဆရာကဘယ်လိုမြင်ပါလဲဒေါအောင်ဆန်းစုကြည်အလွန် energy ရဲ့ခေါင်းဆောင်မှုကဒေါအောင်ဆန်းစုကြည်ရရှိခဲ့တဲ့ကြီးညိုလေးစားမှုမျိုးချုပ်ကိုက်နိုင်မဲ့လူပုဂ္ဂိုလ်ဖြစ်လာနိုင်ပါသလား
အဲကျွန်တော်တို့စောင့်ကြည့်ရမယ်ဆိုတဲ့စကားကိုပဲသုံးအောင်ပါပေါ့နော်အဲမာဆရာတော်ဆိုလို့ရှိရင်မန္တလေးမှာတော့ခုနယုံကြည်တာနဲ့မကဘူးဖြစ်ခင်တယ်လို့ပြောကြတဲ့လူတို့ရှိတယ်ဒါပေမဲ့ဆရာတော်ရဲ့အနေထားကအဲ့လိုချစ်ခင်ကြတာတနိုင်ငံလုံးအတိုင်းတာဖြစ်ကိုမရောက်သေးဘူးပေါ့နော်ဥမာမကွေးဆိုရင်ဆရာအောင်မွန်ကျော်ပေါ့နော်ကျောင်းမူကြရတဲ့ဒုဒုယုံကြည်မှုချစ်ခင်မှုရတဲ့ကောင်းဆောင်ပြပဲပေါ့နော်ပေါ်ပေါက်လာတာတွေကိုကျွန်တော်တို့သွားပြီးတွေ့ရတယ်ဒါပေမဲ့များများစားစားတော့မဟုတ်သေးဘူးပေါ့နော်ဆိုတော့ဟိုဒါတွေအကုန်လုံးကကျွန်တော်တို့စောင့်ပြီးတော့ကြည့်ရတယ်ဒါပေမဲ့အဲ့ဒီလိုဒေါက်ဆန်းစုကြည်နဲ့သွားရှင်ကြည့်တာအထက်ပေါ့နော်တခြားပါတီတွေမှာကောအဲ့ဒီလိုကောင်းဆောင်တွေအဲ့ဒီလိုဆင့်ရှိတဲ့ကောင်းဆောင်တွေရှိလာလို့ကြည့်ရရင် NLD အဲအခြားပါတီအများစုတဲ့တော့အဲခုနဒေသန္တရသဘောအရယုံကြည်တဲ့ချစ်ခင်တဲ့ခေါင်းဆောင်တချို့ရှိလာတာကတော့အနာတရားလေးတာနေတယ်လို့ကျွန်တော်ကအဲ့ဒီလိုသုံးသပ်ချင်တယ်အဲတခုတော့ဝင်သားမှာပေါ့နော်ဒီအဲမေဒီခေါင်းဆောင်တွေကကျွန်တော်နဲ့ဒီပုဂ္ဂိုလ်ချင်းအားဖြင့်လည်းရင်းနှီးတဲ့တကယ်ချင်းနဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်အစွဲအတတ်ခွာပြီးတော့သုံးသပ်ကြည့်တာဒီလိုတော့စူးစမ်းပါတယ
်
အစွဲရှိကောင်းတဲ့ရှိနိုင်တယ်ပေါ့နော
်ဟုတ်အဲ့တော့ကျွန်တော်နောက်ဆုံးမေးချင်တာအဲ့လိုဖြစ်လာရင်ဒေါန်ဆန်းစုကြည်အလွန်ကာလမှာတက်လာမဲ့ကောင်းဆောင်ကဒေါန်ဆန်းစုကြည်လိုကာရစ်မာမျိုးစီရင်မရှိမဲ့သဘာမျိုးစီရင်မရှိမဲ့ဆိုကြပါစို့အဲ့လိုဆိုရင်ကပါတီက
ဆရာကတော့ပြောတဲ့ဒေါန်ဆန်းစုကြည်လိုကောင်းဆောင်တယောက်ဆိုတာကတမိုင်းကာလတစ်ခုကထွက်ပေါ်လာခဲ့ရတဲ့ကောင်းဆောင်မျိုးအဲ့ဒီလိုတမိုင်းကာလမျိုးထပ်ပြီးကြုံရအောင်မယ်ဆိုရင်နောက်ကောင်းဆောင်တယောက်ပေါ်လာအောင်ပါ
โอเคကျွန်တော်အခုလောလောဆယ်မြင်တာ
တမိုင်းကာလတစ်ခုကလောအဲ့ဒီတမိုင်းကာလတစ်ခုကငြိမ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီလိုခေါင်းဆောင်မျိုးအဆင့်ကိုရချင်မှရမယ်ဒါကတမိုင်းဖြစ်ရတင်နဲ့အများကြီးပတ်သက်တယ်ဒါကြောင့်မို့အဲ့ဒီလိုကြည့်လို့တော့မရဘူးလို့ကျွန်တော်ထင်တယ်ဒါတခြားနိုင်ငံတွေမှာလည်းအဲ့ဒီလိုကြီးမားတဲ့ခေါင်းဆောင်တွေဆိုတာဒေါန်ဆန်းစုကြည်ဒီအဆင့်ကိုရတဲ့ခေါင်းဆောင်တွေဆိုတာနိုင်ငံတိုင်းမှာမရှိ
ဘူးဟုတ်တယ်ဘာ
ကျွန်တော်ကြည့်ရဟုတ်တယ်တစ်ဆိုင်ကနိုင်ငံရဲ့တမိုင်းကာလတစ်ခုရပဲပေါ်ပေါက်လာကြတာပါ
ကျွန်တော်ပြီးကျင်တာအဲ့ဒီလိုဒေါန်ဆန်းစုကြည်အလွန်တက်လာမဲ့ခေါင်းဆောင်တွေဟာအဲ့လိုတမိုင်းကစင်ခေါ်တဲ့ကြည့်ကြတဲ့စင်ခေါ်မှုမျိုးနဲ့ရင်မဆိုင်ရဘဲနဲ့ပုံမှန်တက်လာတယ်ဆိုရင်ရောပါတီရဲ့ structure ဟာ နိုင်ငံရေးပါတီပူဆန်လာမလားပါတီရင်းဒီမိုကရေစီပူမိုဆင်တန်းသောနိုင်ငံရေးတိုင်းပြည်အရေးအရာမှာပူပြီးအရေးပါသောပါတီပုံသဏ္ဍာန်စုပေါင်းတဲ့ပါတီပုံစံမျိုးစေုပ်ပေါ်လာမယ်လို့ထင်ပါလား
အဲသူခေကလာနဲ့အညီဖြစ်ပေါ်လာကြမယ်လို့ကျွန်တော်တော့ဒီလိုပဲထင်တယ်ဟိုပါတီတစ်ခုကိုစံနှုန်းနေနဲ့ကြည်တာတဲ့ပေါ့နော်တိုက်ပြီးတစ်ခုမှာအခြားသောပါတီတွေနဲ့ပဲနိုင်ရှင်ပြီးကြည်ရလိမ့်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အနေထားတခြားသောပါတီတွေထက်ပုံမဆိုးဝါးနေတာတော့မဟုတ်ဘူးရှင်းလိုက်လို့ရှိရင်လူထုထောက်ခံမှုမှာတော်တော်ကြီးကြီးကြီးမားမားရတဲ့ပါတီတစ်ခုဖြစ်နေတယ်လူထုယုံကြည်မှုနိုင်ငံရေးဆိုတာလူထုယုံကြည်မှုကတော့ချက်ပါပဲတခြားဒီမှာခံကွဲမှုသဘောတွေနဲ့ပါတီတစ်ခုကိုတိုက်တာတော့မရပါဘူးလူထုယုံကြည်မှုနဲ့ပဲတိုက်တာလို့ရပါတယ်အဲ့ဒီလိုယုံကြည်မှုရတဲ့နိုင်ငံရေးကုန်သိက္ခာအဲ့ဒီကအနာဂတ်မှာဆက်ထိန်းနိုင်မလားကျွန်တော်တို့အခုဒီတက်တန်းတစ်ခုအစိုးရဘက်လောက်ပြီးတဲ့အခါမှာဆက်ထိန်းနိုင်နေတယ်လို့တော့ကျွန်တော်ပြောနေပါတယ်